ဂျီနိုင်ငံမှာဒီမိုကရေစီနှီးကြရွေးချယ်တင်မြှောက်ထားတဲ့သမ္မတကိုစစ်တပ်ကဖြုတ်ချခဲ့ပြီးတဲ့နောက်တည့်ရက်မှာဂျားပြတ်အုပ်ချုပ်ရေးကိုဥဆောင်မဲ့ခေါင်းဆောင်တွေဟာတရားဝင်ကျန်းသစ္စာကျင်းဆိုခဲ့ပါတယ်။ဒီတော်တွင်ဖြုတ်ချခံရတဲ့သမ္မတကိုထောက်ခံသူတွေကိုဖြိုခွင်းမှုလုပ်မဲ့အရေးယောင်တွေလည်းတွေ့မြင်နေရပါတယ်။အီဂျီနိုင်ငံဗဟုတရားရုံးတရားသူကြီးချုပ်အက်ဒလီမန်ဆိုဟာဂျားပြတ်အစိုးရရဲ့သမ္မတအဖြစ်နဲ့ကြာသပတေးနေ့ကျန်းသစ္စာကျင်းဆိုနေတာကိုရုတ်တံကနေထုတ်လွှင့်ခဲ့ပါတယ်။မစ္စတာမန်ဆိုကတော်လှန်ရေးရဲ့တန်ဖိုးကိုဆက်လက်ပြီးတော့ဆွဲကင်သွားမှာဖြစ်တဲ့အကြောင်းပြည်သူလူထုကိုပထမဦးဆုံးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူအနေနဲ့သမ္မတနိုင်ငံတော်အုပ်ချုပ်မှုစနစ်ကိုကာကွယ်သွားမှာဖြစ်တဲ့အကြောင်းဖွဲ့စည်းပုံအခြေခံဥပဒေကိုလေးစားသလိုပြည်သူလူထုရဲ့အကျိုးစီးပွားကိုလည်းကာကွယ်ဆောင်ရှားမှုပေးမှာဖြစ်တဲ့အကြောင်းအမိမြင့်ရဲ့လွတ်လပ်ရေးနဲ့လုံခြုံမှုကိုလည်းကာကွယ်ဆောင်ရှားမှာဖြစ်တဲ့အကြောင်းအီဂျစ်နိုင်ငံတော်အခြေခံဥပဒေတရားရုံးခန်းမဆောင်ကနေပြောဆိုသွားတာပါ။စစ်တပ်ကသမ္မတအဟောင်းကိုပြုတ်ချလိုက်ပြီးတဲ့နောက်ထောင်ပေါင်းများစွာရှိတဲ့ဆန္ဒပြပြည်သူတွေဟာကိုင်ရိုမြို့အလယ်မှာရှိတဲ့တီဟီရာရင်ပြင်မှာပျော်ရွှင်မြူးတူးနေကြပါတယ်။မြူးတူးပျော်ရွှင်နေတဲ့လူအုပ်ကြီးကအီဂျစ်နိုင်ငံအတွင်းရှိပါစေဆိုပြီးတော့ကြွေးကြော်နေကြတယ်လို့စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကရက်ပြီးတော့စောင့်ကြည့်နေကြပါတယ်။စစ်တပ်ကနေဖမ်းဆီးထိန်းသိမ်းသွားတာမခံရခင်မစ္စတာမော်စီကစစ်တပ်ရဲ့ပြုတ်မှုဆောင်ရွက်မှုကိုဝေဖန်ပြစ်တင်ခဲ့ပြီးတော့ဒါဟာစစ်အာဏာသိမ်းတဲ့လုပ်ရဖြစ်တယ်လို့ပြောသွားပါတယ်။အီဂျစ်ပြည်သူတွေအနေနဲ့စစ်တပ်ရဲ့ဆွတ်ဖက်မှုကိုလက်မခံကြဖို့လည်းတောင်းဆိုခဲ့ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကတော့ဒီမိုကရေစီနှီးကြရွေးချယ်ထားတဲ့သမ္မတကိုစစ်တပ်ကနေဖြုတ်ချခဲ့တဲ့အတွက်အီဂျစ်နိုင်ငံအပေါ်ပေးရထားတဲ့အမေရိကန်ရဲ့အကူအညီတွေကိုပြန်လည်တုံ့သက်ဖို့အမိန့်ပေးလိုက်ပါတယ်။အမေရိကန်နဲ့နှစ်ပေါင်းရှည်ကြာလက်တွဲခဲ့တဲ့အီဂျစ်နိုင်ငံအနေနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုအမြန်ဆုံးပြန်လည်သွားဖို့လည်းတိုက်တွန်းကြောင်းစစ်တပ်ရဲ့ဆုံးဖြတ်ချက်အပေါ်သူ့စိုးရိမ်မှုဖြစ်ရကြောင်းထုတ်ပြန်ကြေညာပါတယ်။ရပ်သားအုပ်ချုပ်မှုကိုအမြန်ဆုံးပြန်သွားဖို့မျှော်လင့်တဲ့အကြောင်းလဲကုလသမဂ္ဂအထွေထွေအတွင်းမှုချုပ်မစ္စတာဘန်ကီမွန်ကပြောဆိုလိုက်ပါတယ်။